Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်အောက်တိုဘာလ5ရက်ကြာသပတေးနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနိုင်နိုင်ပါလိမ့်ရှင်။ကျွန်မခွာညိုပါရှင်။ခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေမှာတော့လက်စ်ဗီဂတ်စ်မြို့ပါပစ်ကတ်မှုနဲ့ပတ်သက်လို့အာနာရီနေပေါ်ထုတ်ဖို့ကြိုးစားနေကြမှာပဲ။မနေ့ကသမ္မတ Trump အခင်းဖြစ်ရမြို့ကိုတွားရောက်ခဲ့ပါတယ်။ဒီခါပြည်နယ်မြောက်ပိုင်းမှာနေတချို့ဆွေးနွေးဝါရီဖွဲ့ဝင်တွေကမိရှုမှုတွေကျူးလွန်နေတဲ့အကြောင်းမြန်မာစစ်တပ်ကပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တငီထိုင်နေသူကြီးညာပေးသွားမှာပါ
။အခုညနေပိုင်းအရင်ဆုံးနားဆင်ရမယ့်အစီအစဉ်ကတော့အမေရိကန်ခေတ်သစ်သမိုင်းမှာအဆိုးဝါးဆုံးလူလူကြမှာပစ်ကတ်မှုဖြစ်တဲ့အခိုက်အတန့်အတွင်းပြည်သူအချင်းချင်းရိုင်းပင်းကူညီမှုတွေပေါ
် In the darkestMoments, what shines most brightly is the goodness that thrives in the hearts of our people.
Tamta Tranga, the Ubo, the Ukamone, say Tarigo, Tulayaraha, Amount I Tega, Limba, Velu, Chijuzga, Sugerago, Nazi Abame, Yamabi Sayadrin, Larimaro, Yamabi Baka, Tabila, Doka, the Rijama, Muyas, Sejja, Se Kote, Duripa, Niraja, Doka, the Lady Chugo, Binglarish, Anavandri, Chessi, Jabare.ရှမ်းပြည်နယ်ဘက်ကစီးရဲတင်းမာနေတဲ့အခြေအနေနဲ့ထိုင်းနိုင်ငံကတဆင့်ဂျပန်ဘက်ကနေဝင်လာနေတဲ့တဘန်နွမ်းကားတွေနဲ့အသုံးဆောင်ပစ္စည်းဈေးကွက်ပြတ်တော့မလားဆိုတာကိုလည်းနားဆင်ကြရမှာပါဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုရင်ဆုံးနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကကြီးညာပါမယ်ရှင
်အမေရိကန်ပြည်သူသမိုင်းမှာဆိုးဝါးဆုံးအဆုလိုက်ပြုံးလိုက်ပြစ်ခတ်တပ်ဖြတ်ခံရတဲ့ဖြစ်ရပ်ကိုအနာဝင်ပေါ်ထုတ်ဖို့ကြိုးပမ်းနေကြမှာပဲသမ္မတဒေါ်နယ်ထရမ့်မနေ့တုန်းကလက်စ်ဗီဂတ်စ်မြို့ကိုတွားရောက်ပြီးထိခိုက်ခံစားခဲ့ရတဲ့သူတွေရဲတပ်ဖွဲ့ဝင်တွေနဲ့အခင်းပြရမှာအကူအညီပေးခဲ့သူတွေကိုတွေ့ဆုံအားပေးခဲ့ပါတယ်။ဒီနေ့ကပြစ်ခတ်မှုမှာအရေးပေါ်အကူအညီပေးခဲ့တဲ့ဝန်ထမ်းတွေစစ်ဘက်ဆိုင်ရာတာဝန်ရှိသူတွေကိုသမ္မတကတော့မီလီနီယာထရမ့်နဲ့အတူအားပေးစကားပြောဆိုခဲ့တာပါ။လက်စ်ဗီဂတ်စ်မြို့မှာရဲတွေဆရာဝန်တွေထိခိုက်ခံစားခဲ့ရသူတွေနဲ့မနေ့တုန်းကကိုယ်တိုင်တွေ့ဆုံခွင့်ရခဲ့တဲ့တွေ့ချုံကိုတသက်မင်းနိုင်မှာမဟုတ်ကြောင်းလဲသမ္မတထရမ့်ကဒီကနေ့ပဲ Twitter လူမှုကွန်ရက်မှာထပ်မံပြောဆိုခဲ့ပါတယ်။Las Vegas မြို့ရဲတပ်ဖွဲ့အကြီးအကဲကတော့ပြစ်ခတ်မှုမှာပူးပေါင်းချန်စီတဲ့သူရှိမှရှိသိနိုင်မှုသနသမား Stephen Paddock နဲ့တည်ရသူတွေကိုမင်းမြန်ဝင်ရဖို့အရေးကြီးအောင်ပြောဆိုခဲ့တာပါသနသမားစုဆောင်းထားတဲ့လက်နက်အရေးတွေကားထဲမှာရှာဖွေတွေ့ရှိခဲ့တဲ့ဖောက်ခွဲပစ္စည်းတွေကိုကြည့်မယ်ဆိုရင်တက်ခိုက်မှုကိုတူရဲကျူးလွန်ခဲ့တယ်ဆိုတာလက်ခံမှုခက်ခဲကြောင်းလဲ Las Vegas ရဲတပ်ဖွဲ့အကြီးအကဲ Joe Lombardo ကပြောဆိုလိုက်ပါတယ
် He had to have some help at some point and we want to ensure that that's the answerMaybe he's a super guy. Maybe he
တနည်းအားဖြင့်အကူအညီယူခဲ့တာမျိုးရှိကိုရှိမှဖြစ်ပြီးတော့ဒါကိုဖြေရှာဖို့လိုအပ်ကြောင်းနဲ့တကူတော့လောက်ခဲ့တာဆိုရင်တော့အင်မတန်ကိုစွန့်တဲ့သူဖြစ်ကောင်းဖြစ်နိုင်မယ်မြင်ယုံကြည်ဖို့ခက်ခဲတဲ့အကြောင်း Las Vegas ရဲတပ်ဖွဲ့ကြီးကပြောဆိုသွားတာပါ။တနည်းနည်းနေချာကကျဲလက်ခီတာဖြောပြီးဝတ်တစ်ခုကျင်းပနေစဉ်တောင်းတဲ့ချီရဲ့လူအုပ်ထဲကိုအနီးအနားမှာရှိတဲ့မန္တလေးဘေးဟိုတယ်နဲ့ကာစီနိုလောင်းစားရုံပေါ်ထက်32ထပ်ကနေဖြစ်ခတ်ခဲ့ရတာကလူပေါင်း58ယောက်တိစုံပြီး900ယောက်တန်ရရှိခဲ့ပါတယ်။
သမရထော်နဲ့ထရန့်နဲ့နိုင်ငံခြားရေးဝန်ကြီး Rex Tillerson တို့ကြားတင်းမာမှုရှိနေတယ်ဆိုတဲ့သတင်းပေါ်ထွက်ခဲ့ပြီးနိုင်ပိုင်းအကြံပါပဲသမရထရန့်ကသူဟာနိုင်ငံခြားရေးဝန်ကြီး Tillerson အပေါ်အပြည့်အဝယုံကြည်မှုရှိတယ်လို့ထပ်မံအတည်ပြုပြောဆိုလိုက်ပါတယ်နိုင်ငံခြားရေးဝန်ကြီး Tillerson ကသမရထရန့်ကိုစိတ်ပြက်နေတဲ့အကြောင်းယာရုကမထွက်ဖို့ကိုလည်းတိုက်တွန်းခံရတဲ့အကြောင်း NBC သတင်းရဲ့ဖော်ပြချက်ကိုတုံ့ပြန်လာမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးကဇူလိုင်လအတွင်းယာရုကနေထွက်ဖို့လုပ်ခဲ့တယ်ဆိုတာမဟုတ်ဘူးလို့ညှင်းဆိုသွားပါတယ်ဝန်ကြီးတီလာဆန်ကသမရကိုညံနေသူအဖြစ်သုံးလုံးပြောဆိုခဲ့ခြင်းမရှိဘူးဆိုပြီးလဲနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကမနေ့ဗုဒ္ဓနေ့မှာညင်းပါတယ်တချိန်တည်းမှာပဲအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဥက္ကဋ္ဌ Republican အထက်လွှတ်တော်မှဘော့ကော့ကာကလည်းနိုင်ငံခြားရေးဝန်ကြီးတီလာဆန်ကိုထောက်ခံကြောင်းပြောဆိုခဲ့ပါတယ်ဒါပေမဲ့မြောက်ကိုရီးယားအရေးနဲ့ပတ်သက်ရင်တော့တတ်နိုင်သလောက်မှတ်ချက်မပေးဘဲနေရမယ်လို့အထက်လွှတ်တော်မှကော့ကာကပြောဆိုပြီးသမ္မတထရန့်ပေါ်သူ့အနေနဲ့စိတ်ပြက်နေတဲ့သဘောမျိုးပြောဆိုသွားပါတယ်ရှင
်ပြီးရက်နေ့အမေရိကန်သမ္မတရွေးကောက်ပွဲမှာအတားရဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ COA လှုပ်ရှားသူတွေနဲ့ရုရှားဘက်ကပူးပေါင်းကြိုးပမ်းမှုတွေရှိမှရှိဆက်လက်ဆောင်ရွက်မှာဖြစ်တဲ့အကြောင်းထက်လွှတ်တော်ထောက်လိုင်းကော်မတီကပြောဆိုလိုက်ပါတယ်ရုရှားအနေနဲ့စုဖက်မှုတွေကိုတိုးမြှင့်လာနိုင်တယ်လို့အမေရိကန်ရဲ့အနာဂတ်ရွေးကောက်ပွဲတွေကိုနှောက်ယှက်လာနိုင်တဲ့အန္တရာယ်ရှိတယ်လို့လည်းရုရှားရဲ့စုဖက်မှုတွေကိုစုံစမ်းစစ်ဆေးနေတဲ့ထောက်လိုင်းကော်မတီကပြောဆိုလိုက်ကြပါသမ္မတရဲ့ COA ဖွဲ့နဲ့ရုရှားတို့ကြားဆက်နွယ်မှုရှိမှရှိဆက်လက်ဆောင်ရွက်မှုလိုအပ်ပေမဲ့ဖြစ်ပျက်ခဲ့တဲ့ကိစ္စတွေနဲ့ပတ်သက်လို့အရင်ထက်ပိုပြီးရှင်းရှင်းလင်းလင်းသိလာရတဲ့အကြောင်းကော်မတီဥက္ကဋ္ဌ Republican ထက်လွှတ်တော်မှ Richard Barr ကမနေ့ကသတင်းတောက်တွေကိုပြောဆိုလိုက်ပါတယ် ရုရှားထောက်လှမ်းရေးဟာဇွဲကောင်းပြီးပါနေတဲ့အကြောင်းနဲ့နိုဝင်ဘာလနဲ့ကျင်းပမယ့်ထရီယူကောက်ပွဲနဲ့2018မှာကျင်းပမယ့်သမရယူကောက်ပွဲတွေအတွက်ပြင်ဆင်ရမယ့်အချိန်မှာယူကောက်ပွဲတာဝန်ရှိသူတွေမဲဆွယ်လှူရှားသူတွေအနေနဲ့အလေးနဲ့သတိထားကြဖို့လည်းတိုက်တွန်းသွားကြတာပါ။သမရထွန်းရဲ့အတွင်းလူတွေနဲ့ပတ်သက်လို့အံ့ဩတုန်လှုပ်ရှားပြောကြားတာမျိုးမရှိပေမဲ့လည်းထက်လွတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌနဲ့ဖွဲ့ဝင်ဖြစ်တဲ့ Democratic Party ထက်လွတ်တော်မတ် Mark Warner တို့ကတော့အခုချိန်ထိစုံစမ်းတွေ့ရှိထားသမျှတွေကိုအများပြည်သူသိအောင်ပြောဖို့လိုအပ်တယ်လို့ခန်းစားမိကြောင်းပြောဆိုခဲ့ကြပါတယ်။
တူရကီနိုင်ငံမြို့တော်အစ္စတန်ဘူးကအမေရိကန်ကောင်စစ်ဝင်ရုံးရဲ့ဒေသခံဝန်ထမ်းတဦးကိုတူရကီအနာပိုင်းတို့ဖမ်းဆီးခဲ့တဲ့အပေါ်ထူးပဲစိုးရိမ်တယ်လို့အမေရိကန်ဘက်ကပြောဆိုပါတယ်။ဖမ်းခံရတဲ့ဝန်ထမ်းရဲ့နာမည်ကိုအတူကောက် MD ဆိုသူကိုအခြေခံဥပဒေဆိုင်ရာပြဋ္ဌာန်းချက်တွေကိုခြေဖြတ်ဖို့နောက်တူရကီအစိုးရကိုဖြုတ်ချဖို့ကြံစီမှုပြည်ပရောက်ဘာသာရေးဆရာဖတ်တူလာဂူလန်နဲ့ဆက်နွယ်ပတ်သက်မှုဆိုင်ရာဆွဲချက်တွေနဲ့ဖမ်းဆီးတာလို့တူရကီမီဒီယာကဖော်ပြပါတယ်။လုံးဝအခြေမြစ်မရှိတဲ့ဆွဆွဲချက်တွေဖြစ်တယ်လို့ယုံကြည်ထားတဲ့အကြောင်းတူရကီဆိုင်ရာအမေရိကန်တန်ယုံကဒီကနေ့ကြာသပတေးနေ့မှာကြေညာချက်ထုတ်ပါတယ်ဒီအမှုကိုကင်တွယ်တဲ့နီးလန်းနဲ့ပတ်သက်ပြီးလဲကန့်ကွက်ပြောဆိုထားပါတယ်တူရကီအစိုးရတာဝန်ရှိသူတွေကသတင်းအချက်လက်တွေကိုဖွင့်ချပြီးဖမ်းဆီးခံထားရတဲ့ဝန်ထမ်းကိုတရားရုံးမှာစီရင်ဆုံးဖြတ်ရမယ်အစားမီဒီယာကနေဖော်ပြခဲ့မှုအပေါ်စိုးရိမ်နေအကြောင်းပြောဆိုတာပါပြီးခဲ့တဲ့နှစ်ကတူရကီရဲ့မအောင်မြင်ခဲ့တဲ့အာဏာသိမ်းကျိုးပတ်မှုကိုအမေရိကန်ပြည်ထောင်စုမှာနေထိုင်နေတဲ့မွတ်စလင်ဘာသာရေးဆရာဂူလန်ကအဓိကကြိုးကင်ခဲ့တာလို့တူရကီကဆွဆွဲထားတာပါဒီကိစ္စနဲ့ပတ်သက်ပြီးနှိမ်နှင်းဖြုတ်ခွင်းမှုအတွင်းတောင်းနေချီတဲ့အစိုးရဝန်ထမ်းတွေကိုအလုတ်ထုတ်မီဒီယာလုပ်ငန်းတရားကျော်ကိုပိတ်ပစ်တာအပါအဝင်လူပေါင်း9သိန်းကိုလည်းတူရကီအာဏာပိုင်တို့ကထောင်ချခဲ့ပြီးဖြစ်ပါတယ်တူရကီသမ္မတရစ်စစ်ထေရဲ့အာရိုဝါအစိုးရရဲ့ဆွဆွဲချက်တွေကိုတော့မစ္စတာဂူလန်ကညှင်းဆိုထားပါတယ်ရှင်
ယူအေဗီကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်လေးကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ယူအေဗီကတန်မြန်မာဘာသာစစ်စစ်ရဲ့ကြာသပတေးညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံမှာမတိမငြိမ်အခြေအနေတွေကြုံရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာနေအချို့ဆွေးရောင်းဝါရီဖွဲ့ဝင်တွေကမိရှုမှုတွေကျွလွန်နေကြောင်းမြန်မာစစ်တပ်ကပြောဆိုလိုက်ပါတယ်။ပူစီရောင်မြို့နယ်မိချောင်းစီကြေးရွာကမိလာမှုကိုဝန်ဝင်နှင်းသက်နိုင်ခဲ့တဲ့အတွက်အေဂျီ9လုံးသာဆုံးရှုံးခဲ့ကြောင်းလည်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးက Facebook မှာဒီကနေ့ပဲဖော်ပြလိုက်တာပါ။မိရှုမှုကတော့ဩဂုတ်လ25ရက်နေ့ကရဲကင်းစခန်း30လောက်ကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ARS ဆွေးရောင်းဖွဲ့ဝင်ဒေသခံတူဖြစ်တဲ့ Inu ဆိုသူကကျွလွန်ရောင်စုံစမ်းသိရှိရတယ်လို့လည်းပြောဆိုထားပါတယ်။ဆွဆွဲခံရသူကဘင်္ဂါလီတဖက်နိုင်ငံကိုထွက်ပြေးအောင်လိုက်လံလှုပ်ဆောင်နေသူတူဖြစ်ပြီးအခုကတဖက်နိုင်ငံကိုထွက်ပြေးတင်းချောင်သွားကြောင်းလည်းတင်းထုတ်ပြန်ခြင်းမှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကတကြောပြန်အကြမ်းဖက်မှုတွေကြောင့်အင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုတင်းချောင်သွားသူပေါင်းခန့်မှန်းကျင်9သိန်းကျော်ထိရှိနေပြီလို့ကုလသမဂ္ဂကပြောဆိုထားပါ။မကြာသေးခင်အထိလည်းဒေသခံမွတ်စင်တွေနေရက်စုခွာမှုတွေဆက်လက်ရှိနေတဲ့အကြောင်းနဲ့ပြီးခဲ့တဲ့ရက်ပိုင်းမှာပဲထွက်ခွာသွားသူခန့်မှန်းကျင် 2,000 လောက်ထိရှိကြောင်းလည်းရခိုင်ပြည်နယ်အစိုးရတာဝန်ရှိသူတွေက VOA ကိုပြောဆိုထားပါတယ်။မြန်မာအစိုးရတာဝန်ရှိသူတွေကအခြေခံစမ်းတဲ့ရိခန့်နဲ့လုံခြုံရေးအတွက်မစိုးရိမ်မှုပြောရမယ်လဲဆက်လက်ထွက်ခွာနေစေဖြစ်တယ်လို့လည်းပြောဆိုကြပါတယ်။ရခိုင်ပြည်နယ်ကပြဿနာတွေကြောင့်နိုင်ငံတကာတိုင်ဝမ်ကစိုးရိမ်မကင်းမှုတွေကြီးထွားလာနေမှာအမေရိကန်ပြည်ထောင်စုကလည်းမနေ့တုန်းကပဲထပ်မံတရိပ်ပေးခဲ့တာပါ။ဂျူရူတပ်ပုံတွေရွာကျေးရွာပေါင်း200ကျော်မိရှုဖြစ်စီခံထားရတာတွေ့ရတဲ့အတွက်စိုးရိမ်ကြောင်းနဲ့အချက်ဖက်ဝါရီတွေရဲ့လူရတီပုံမှန်လာမကလွန်ကျွေးအာဏာပိုင်တွေရဲ့နေရလွန်ကျွန်းတော့ဖြစ်ရှင်းတဲ့ပုံမှန်လဲရှုတ်ချကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကမနေ့တုန်းကပဲ VOA ကိုပြောဆိုခဲ့ပါတယ်။
အီရတ်နိုင်ငံဟာဝီဂျာမြို့ကိုအစ္စလာမ်အစွန်ရောက် IS ထံကနေအီရတ်တပ်ဖွဲ့တွေကပြန်လည်သိမ်းယူလိုက်ပြီလို့စစ်တပ်ကဒီကနေ့ကြာသပတေးနေ့မှာပြောပါတယ်။အီရတ်နိုင်ငံမြောက်ပိုင်းမြို့ဟာဝီဂျာက IS စစ်သွေးကြွတွေနောက်ဆုံးထိန်းချုပ်ရာဒေသတစ်ခုဖြစ်ပါတယ်။ IS စစ်သွေးကြွတွေကအခုတော့ Syria နဲ့နေဆက်ကအီရတ်ပိုင်နယ်နေမြေအသေးလေးတချို့ကိုပဲထိန်းချုပ်ထားနိုင်တော့တာဖြစ်ပါတယ်။ဟာဝီဂျာမြို့တွင်တိုက်ပွဲမှာအရသာ 8,000 လောက်ပိတ်မိနေခဲ့တယ်လို့လည်းကုလသမဂ္ဂကခန့်မှန်းထားပါတယ်။ဟာဝီဂျာမြို့နဲ့အနီးဝန်းကျင်ဒေသတွေပြန်လည်သိမ်းပိုင်နိုင်ရေးစက်တင်ဘာလတိုက်ပွဲတွေစတင်ကြတဲ့ကဆိုရင်ခန့်မှန်းချက်အရသာ 12,500 လောက်ထွက်ပြေးခဲ့ကြပါတယ်ရှင်။
ကျန်းမာရေးတပ်ဖြတ်အစီအစဉ်တစ်စိတ်တစ်ပိုင်းအဖြစ်ဓာတ်ပုံအချက်လက်မှတ်တမ်းစုဆောင်းမှုဩစတြေးလျနိုင်ငံကပြင်ဆင်နေပါတယ်။အများပြည်သူသွားလာရနေရာတွေမှာအကျန်းမာရေးဖြစ်တန်ရရှိသူတွေကိုလွန်ကျော်ရေးဗီဒီယိုမှတ်တမ်းနဲ့ထောက်လှမ်းတွေ့ရှိတဲ့အခါချက်ချင်းတက်ချီစစ်ဆေးနိုင်အောင်ဩစတြေးလျရဲ့တပ်ဖွဲ့ကတနင်္ဂနွေလုံးအတိုင်းအတာနဲ့ဓာတ်ပုံအချက်လက်မှတ်တမ်းပြုစုထားမှာဖြစ်တဲ့အကြောင်းဝန်ကြီးချုပ်မဲကွန်တန်ဘိုးကဒီကနေ့ပဲပြောဆိုလိုက်တာပါ။လက်ရှိဩစတြေးလျနိုင်ငံမှာရှိနေတဲ့စနစ်ဟာဒီချိန်နဲ့တပြိုင်နက်မျက်နှာပုံမှန်တန်ကိုစစ်ဆေးနိုင်တဲ့အခြေအနေမှာမရှိဘူးလို့လည်းဝန်ကြီးချုပ်ကပြောပါရဲ့။
2019ခုနှစ်အတွက်စာပေဆိုင်ရာနိုဘယ်ဆုရှင်ဖြစ်ဂျပန်နိုင်ငံဘွားဗြိတိန်ဆိုင်ယစ်ဆရာကာဇူအီရှီဂူရိုကိုရွေးချယ်တဲ့အကြောင်းနိုဘယ်ဆုရွေးချယ်ရေးအသင်းကြီးကဒီကနေ့ကြာတာပရိနေမှာကြေညာလိုက်ပါတယ်။အသက်62နှစ်အရွယ်စာပေနိုဘယ်ဆုရှင်ကာဇူအီရှီဂူရိုကအသက်5နှစ်အရွယ်ကတည်းကဗြိတိန်နိုင်ငံကိုပြောင်းရွှေ့နေထိုင်ခဲ့သူဖြစ်ပါတယ်။လူတွေရဲ့အတွင်းစိတ်မှာကင်းအောင်နေတဲ့ခံစားချက်တွေကိုစာပေအဖြစ်ဖော်ထုတ်ရေးသားနိုင်တဲ့အတွက်အခုလိုစုချီးမြှင့်ခြင်းဖြစ်တယ်လို့နိုဘယ်ဆုရွေးချယ်ရေးအသင်းကြီးကကြေညာပါတယ်။စာပေဆိုင်ရာနိုဘယ်ဆုအတွက်တော့ဒေါ်လာ100,000နဲ့တသိန်းစုချီးမြှင့်မှာဖြစ်ပါတယ်။စာပေဆိုင်ရာနိုဘယ်ဆုကို1900ခုနှစ်ကတည်းကစတင်ပေးအပ်ခဲ့တာမှာစာပေပညာရှင်ပေါင်း114ဦးကိုရွေးချယ်ပေးအပ်ခဲ့ပြီးဖြစ်ပါတယ်ရှင်။
ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့မသိန်းကြီးထိုက်တို့ကြီးညာပေးသွားတာပါ။အခုရင်ဆုံးအမေရိကန်ပြည်သူစုရဲ့ခေတ်သစ်တမိုင်းမှာအဆိုးဆုံးပြစ်ခတ်တိုက်ခိုက်ခံရမှုသတင်းနဲ့စပါမယ်ရှင်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာတနက်သမားတဦးရဲ့လက်ချက်ကြောင့်လူအများပြားတိုက်ဆုံသွားခဲ့တဲ့ဒီ Las Vegas မြို့ကိုပုံတူးနေကသွားရောက်ခဲ့ပြီးအဲ့ဒီတိုက်ခိုက်မှုတွင်တန်ရာရတဲ့သူတွေပေါ်ကူညီခဲ့သူတွေရဲ့တပ်တီကိုချီးကျူးခဲ့ပါတယ်။သမ္မတနဲ့သမ္မတဂရော့ထရမ့်တို့ဟာတနင်္ဂနွေနေ့ညကတိုက်ခိုက်မှုတွင်တန်ရာရသွားတဲ့600လောက်ထဲကတချို့တွေကိုတွားရောက်ကြည့်ရှုခဲ့ပြီးဒီတိုက်ခိုက်မှုဖြစ်တဲ့အချိန်မှာပြဿနာကိုအလင်းမြန်ဖြေရှင်းအကူအညီပေးခဲ့ကြတဲ့ရဲအယားရှိတွေရက်သားတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။စုံစမ်းစစ်ဆေးသူတွေကတော့ဘာကြောင့်အခုလိုတိုက်ခိုက်ရသလဲဆိုတာကိုစုံစမ်းစစ်ဆေးနေဆဲဖြစ်ပါတယ်။ VOA သတင်းတောက်ဇလာတိကာဟုတ်ရဲ့သတင်းပေးပို့ချက်ကိုကိုရနိုင်ကပြောပြမှာပါရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့သမ္မတဂရောမလာနီယာထရမ့်တို့ဟာလာစ်ဗေးဂတ်စ်မြို့ကပြစ်ခတ်တိုက်ခိုက်မှုတွင်အသက်မသေဘဲဒဏ်ရာရသွားတဲ့သူတွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုအဲ့ဒီမြို့ကတက္ကသိုလ်ဆေးရုံမှာတရားတွေ့ဆုံခဲ့ကြပါတယ
်။ Some were very very badly wounded and they were badly wounded because they refused to leave. They wanted to help others.
သူတွေကစိုးစိုးရွားရွားဒဏ်ရာရခဲ့တာပါ။သူတို့ဘာကြောင့်ဒီလိုဒဏ်ရာရခဲ့တယ်လဲဆိုတော့အဲ့ဒီမှာလဲနေတဲ့သူတွေကိုတွေ့တော့ထွက်မပြေးပဲအဲ့ဒီလူတွေကိုအကူအညီပေးရင်သူတို့ဒဏ်ရာတွေရခဲ့တာပါ
တချို့တွေလည်းတခြားသူတွေကိုအကာအကွယ်ပေးနေတိတ်ဆုံးသွားခဲ့ကြတာဖြစ်ပါတယ်ဒီတိုက်ခိုက်မှုမှာဒဏ်ရာရသွားတဲ့ Heather Melton ကတော့သူ့ရဲ့ခင်မွန် Sunny ဟာသူ့ကိုအကာအကွယ်ပေးရင်တည်သွားခဲ့တာဖြစ်တယ်လို့ပြောပါတယ
် He just kind of wrapped his arms around me from behind and we started running and
သူကကျမကိုနောက်ကနေဖတ်ပြီးတော့ကျမတို့အတူတူပြေးခဲ့ကြတာပါအဲ့ဒီအချိန်မှာသူ့ရဲ့နောက်ကျောင်းတနက်ကြီးစံမှန်ပြီးတော့ကျမတို့အတူတူလဲကြသွားခဲ့ကြတာပါ
လာစ်ဗေးဂတ်စ်မြို့ရဲတပ်ဖွဲ့ကဒီတိုက်ခိုက်မှုအပေါ်မှာအလင်းမြန်တုံ့ပြန်ဆောင်ရွက်ခဲ့ရတဲ့ပတ်သက်ပြီးတော့သမ္မတထရမ့်ကချီးကျူးလိုက်ပါတယ
် The world is watching and you showed what professionalism is all about because that was about as fast
ကိုယ့်ရဲ့အလုပ်ကိုဘယ်လောက်ထိကျွမ်းကျင်ပိုင်နိုင်လဲတာဝန်ကြီးတယ်ဆိုတာခင်ဗျားတို့ပြခဲ့ကြပါပြီဒီကမ္ဘာလုံးကလည်းကြည့်နေကြပါတယ်ဒီလိုပြဿနာမျိုးကနိုင်နဲ့ချီကြားနိုင်ပြီးတော့ဒါကိုခင်ဗျားတို့အမြန်ဖြေရှင်းနိုင်ခဲ့ပါတယ်အလုံးကုန်ယူစရာကောင်းပါတယ်
ဒါပြင်သမ္မတထရမ့်ကတန်ရာရတဲ့သူတွေကိုကူညီခဲ့တဲ့အမေရိကန်ပြည်သူတွေကိုလည်းချီးကျူးသွားခဲ့ပါတယ
် Cab drivers were great. Cab drivers were asking people, telling people to get out of the car and they were grabbing one instance where
တချို့မောင်းတဲ့သူတွေကလည်းချီးကျူးစရာပါ။တချို့သူတွေကသူတို့ကားပေါ်မှာပါတဲ့သူတွေကိုစင်ကိုင်းပြီးတန်ရာရတဲ့သူတွေကိုအကူအညီပေးခဲ့ကြပါတယ်။အမျိုးသမီးတစ်ယောက်ပြောတာတခုဆိုရင်တိုက်စီသမားကကားပေါ်ပါလာတဲ့သူတွေကိုစင်ကိုင်းပြီးတန်ရာရတဲ့သူတွေကိုတဲပြီးဆေးရုံခုံမောင်းသွားခဲ့တာပါ။
ဒီပြည်နယ်ပတ်သက်ပြီးပြောကြားခဲ့တဲ့မိန်ကောအတွင်းမှာတော့ဒီလိုလူမဆန်တဲ့လုပ်ရက်အတွင်းအကူအညီပေးခဲ့တဲ့အမေရိကန်ပြည်သူတွေရဲ့တဦးပေါ်တဦးစာနာကူညီမှုနဲ့တက်တီကိုသမ္မတထရမ့်ကချီးကျူးပြောဆိုခဲ့ပါတယ
် In the darkest moments what shines most brightly is the
အမောင်မိုင်ဆုံးကာလတွေမှာတွေ့လိုက်ရတဲ့အလင်းရောင်တစ်ခုကတော့ကျွန်တော်တို့အမေရိကန်ပြည်သူတွေတဦးပေါ်တဦးထားတဲ့ကောင်းမွန်တဲ့စိတ်ဓာတ်တွေပဲဖြစ်ပါတယ်
သမ္မတထရမ့်ကတော့တနက်သမားဟာယူသွတ်တဲ့သူတယောက်ဖြစ်တယ်လို့ပြောလိုက်ပါတယ်။တနက်သမားဘာကြောင့်အခုလိုလှုပ်တယ်ဆိုတာကိုရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးနေတဲ့ဖြစ်ပြီးဒါကိုသိရဖို့အတွက်သူ့ရည်စားကိုအခုခါမှစစ်ဆေးနေပါတယ်။သူမဟာရဲတပ်ဖွဲ့ရဲ့စစ်ဆေးမင်းမြတ်မှုကိုခံဖို့အတွက်ဖိလစ်ပိုင်နိုင်ငံကနေအမေရိကန်ပြည်ထောင်စုကိုအင်္ဂါနေ့မှာရောက်လာခဲ့ပါတယ်ခင်ဗျာ
။ရှင်
မြန်မာနိုင်ငံရခိုင်ပြည်နယ်ကပြဿနာတွေကြောင့်နိုင်ငံကနဲ့ဆက်ဆံရေးမှာညှိနှိုင်းပြက်စရာတွေရှိနေရပါတယ်။ရခိုင်ပြည်နယ်အခြေအနေကြောင့်ဘယ်နိုင်ငံတွေနဲ့ဆက်ဆံရေးပြက်ပြီးဘယ်နိုင်ငံတွေနဲ့ဆက်ဆံရေးတွေနှိမ့်ကျလာနိုင်ပါလဲ။နိုင်ငံကစာမျက်နှာမှာရေရှည်အကျိုးဆက်တွေရောဘာတွေကြုံရနိုင်တယ်ဆိုတာကို VOE မြန်မာပိုင်းရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-232-3255လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပို့ထားနိုင်ပါတယ်။နေ့ရက်ထောက်ရက်ဒီလိုက်စီစဉ်ကပြေဆိုပါရစေ။
လာမယ့်စနေညတိုက်ရိုက်လေးလိုင်းကိုထပ်မံဖိတ်ခေါ်ပြစီရှင်။မြန်မာပြည်ကနေဘင်္ဂလားဒေ့ရှ်နိုင်ငံထဲထွက်ပြေးနေတဲ့ဒုက္ခသည်တွေကိုတင်ဆောင်တဲ့လှေတချို့ကိုဘင်္ဂလားဒေ့ရှ်အနာဘိုင်တွေကဖျက်ဆီးပစ်ခဲ့ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုအကြောင်းပြုပြီးမက်သပန်အင်ဖက်တမင်းစိတ်ကြွဆေးပြားတွေခိုးတည်နေတယ်လို့ဘင်္ဂလားဒေ့ရှ်အနာဘိုင်တွေကအင်ကာနေညမှာဆွဆွဲဖန်ဆီးပြီးလှေတွေကိုဖျက်ဆီးလိုက်တာဖြစ်တယ်လို့ပါလာတဲ့ဒုက္ခသည်တွေကိုလည်းရိုက်နှက်ခဲ့တယ်လို့ဆိုပါတယ်။ဒီအကြောင်းရိုက်တာသတင်းကိုအခြေခံပြီးကိုဝင်းမင်းကပြောပြပါမယ်ရှင်
။ဟုတ်ကဲ့ပါ။ဘင်္ဂလားဒေ့ရှ်နေကြာဆောင်တပ်တွေကရိုဟင်ဂျာဒုက္ခသည်တွေဝင်လာတဲ့ဆက်လီစီပေါင်း20ကိုဖမ်းဆီးခဲ့ပြီးတစစီဖျက်ဆီးဖို့အမိန့်ပေးခဲ့ပါတယ်။အခုလိုရိုဟင်ဂျာဒုက္ခသည်တွေတည်ဆောက်လာတာကိုအတုံးချပြီးမက်အဖက်တမင်းစိတ်ကြွဆေးပြားအမြောက်များတည်ဆောက်လာတာကြောင့်လို့ဆွဆွဲပြီးအခုလိုဖျက်ဆီးခဲ့တာပါ။ဒီဖျက်ဆီးဖို့အမိန့်ပေးခံခဲ့ရတဲ့ဘင်္ဂလားဒေ့ရှ်တန်ကတဲ့ရိုဘီအယ်လမ်က
ဘော်မန်ရှင်းနဲ့ဘော်မန်ဝေ
မင်းကြောင်ကရိုဟင်ဂျာတွေဆက်လီတွေနဲ့ရောက်လာပါတယ်ဘင်္ဂလားဒေ့ရှ်နယ်ကြားဆောင်တပ်တွေကသူတို့လေတွေကိုရခိုင်းလိုက်ပြီးဒီလေတွေကိုဖျက်ဆီးပစ်ဖို့ဘင်္ဂလားဒေ့ရှ်တန်ကတဲ့တွေကိုအမိန်ပေးခဲ့ပါတယ
်ဒါအပြင်လေပေါ်ပါလာတဲ့ဆက်လီသမားတွေနဲ့ရခိုင်ပြည်ကမွတ်စလင်ဒုက္ခသည်တွေကိုလည်းဖမ်းဆီးရိုက်နှက်တာတွေလုပ်ခဲ့တယ်လို့ဒုက္ခသည်တွေကဆိုပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းစွန်းစာပရီယာဒရစ်ဒေသကိုရောက်လာတဲ့မောင်တော်မျိုးရွာတရာကဒုက္ခတဲ့အိဗရာဟမ်ဟိုလီကလည်း
ထားမတင်ဟောစီပါတယ်အဲ့ဒါကစနော
ကျွန်တော်မြန်မာပြည်ကနေပြီးတော့ဘင်္ဂလားဒေ့ရှ်ကိုဆက်လီနဲ့ရောက်လာပါတယ်ဘင်္ဂလားဒေ့ရှ်နေကြားဆောင်တပ်တွေကကျွန်တော်ကိုဖမ်းလိုက်ပြီးတော့စရိုက်ပါတော့တယ်ဒုံးနဲ့၃ညောင်မှရိုက်တာပါနောက်ဒီတပ်သားတွေကလှေကိုအပေါက်ဖောက်ပစ်လိုက်ပါတယ
်ဒါပေမဲ့ဘင်္ဂလားဒေ့ရှ်နေကြားဆောင်တပ်ကဒုက္ခမူကြီးအာရီဖိုးအစ္စလမ်ကတော့အခုလိုရိုက်နှက်ခဲ့တယ်ဆိုတာကိုညင်းဆိုလိုက်ပြီးဒီဖမ်းဆီးမှုကလူကုန်ကူးမှုနဲ့ရာဘားလို့ခေါ်တဲ့မက်ထဖက်တမင်းစိတ်ကြွမွေးရဆေးတွေတည်ဆောက်မှုနဲ့ပတ်သက်တယ်လို့ဆိုလိုက်ပါတယ်။ဒီဘုံမူကြီးအစ္စလာမ်ကဆက်ပြီးဒီဆက်လီခီးစဉ်စီစဉ်သူတွေအနေနဲ့ရိုဟင်ဂျာတွေအခုလိုအတင်းကာရောထွက်ပြေးနေရတဲ့အခြေအနေကိုကောင်းကောင်းသုံးချပြီးဘင်္ဂလားဒေ့ရှ်ကိုလှေကလည်းယူကအခုလိုလွတ်ဆောင်ခဲ့တာလို့ဆိုပါတယ်။တချို့ဒီဆက်လီစီဒုက္ခသည်တွေအနေနဲ့လှေတစ်ခေါက်အတွက်အမေရိကန်ဒေါ်လာ123ဒေါ်လာတန်ဖိုးရှိတဲ့ဘင်္ဂလားဒေ့ရှ်တက္ကသိုလ်ငွေ1000ပေးခဲ့ရတယ်လို့တချို့ကဆိုပါတယ်။တချို့ကတော့အလကားလိုက်လို့ရတယ်လို့ဆိုနေပါဗျ။ကုလသမဂ္ဂဘက်ကတော့ဘင်္ဂလားဒေ့ရှ်ကိုရိုဟင်ဂျာဒုက္ခသည်တွေတန်းတဝက်နေပါရောက်ခဲ့တာကဩဂုတ်25ရက်ရခိုင်ပြည်နယ်အကြမ်းဖက်တိုက်ခိုက်မှုအပြီးလူမျိုးတုံးတပ်ဖြတ်မှုတွေမြန်မာတပ်သားတွေကလုပ်ခဲ့လို့ဖြစ်တယ်လို့ဆိုပါဗျ။ဒီခီးစင်မှာရောက်လာတဲ့65နှစ်အရွယ်မောင်တော်မျိုးနောက်ရွာသားအသက်65နှစ်အရွယ် Forest Ahmed ကလည်းသူတို့ဖမ်းခံခဲ့ရပုံကိုအခုလိုဆက်ပြောပါတယ
်ဒီနော်ပါရရှင်းနေနော်ပါရရဲ
မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ကိုကျွန်တော်တို့ဆက်လီနဲ့ရောက်တော့သားနှစ်ယောက်ကိုဘင်္ဂလားဒေ့ရှ်နေကြဆောင်တက်တီကဖမ်းဆီးလိုက်ပါတယ်နောက်သူတို့ကကျွန်တော်တို့ကိုလည်းဒီကိုလုံးရိုက်ပါတယ်အခုကျွန်တော်သားတွေဘယ်ရောက်နေလဲမသိပါဘူးဗျာ
တကယ်တော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုနိုင်ငံမဲ့ရိုဟင်ဂျာတွေဝင်လာတဲ့အပေါ်ဘင်္ဂလားဒေ့ရှ်ဒေသခံတွေကမချေမနှက်ဖြစ်နေချိန်မှာဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဘက်ကလည်းဒီ met amphetamine စိတ်ကြွဆေးပြားပိုဝင်လာတာကိုချိတ်ဆက်ပြောဆုံးနေပြီး2012ခုနဲ့2016ခုနှစ်ကြာဒီမွေးရဆေးပြားပေါင်း 29.4 တန်းအထိ 2500 ရာခိုင်နှုန်းတိုးဝင်လာခဲ့တယ်။အခုလို့ဖြစ်ရတာကမွေးရဂိုင်းတွေအနေနဲ့ဒီအထောက်ထားမဲ့သူတွေကိုစုံစမ်းရခတ်တာကိုအတုံးချပြီးသူတို့ကိုတုံးခဲ့လို့ဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ
။ကိုဝင်းမင်းပြောပြခဲ့တာပါရှင်။ရှမ်းပြည်နယ်အတွင်း NCA လက်မှတ်မထိုးရသေးတဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ဖွဲ့နဲ့မြမတပ်မတော်တို့ကြားတပ်နေရာဖယ်ရှားရေးနဲ့ဇက်လင်းလို့စီရေးတင်မာနေသလိုမြမတပ်မတော်နဲ့တအံပလောင်တပ်ဖွဲ့တွေကြားမှာလည်းတိုက်ပွဲတွေဖြစ်နေပါတယ်။ရှမ်းပြည်နယ်အတွင်းကစီရေးတင်မာနေတဲ့အခြေအနေကိုတော့ထိုင်းအခြေစိုက် VOE သတင်းတောက်နိုင်ကွင်းရင်ကစုံစမ်းတင်ပြထားပါရရှင်
။မြမတပ်မတော်ကလည်းရှမ်းပြည်နယ်တောင်ပိုင်းမန်ရှူးမြို့နယ်တွင်ဝန်လွယ်သွားလမ်းပြုပြင်ရေးအတွက်ဒေသတွင်းမှာခြေပြုနေတဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA တပ်ဖွဲ့ဝင်တွေကိုတနောက်ဆုတ်ဖယ်ရှားခိုင်းတာနဲ့ပတ်သက်လို့နှစ်ဖွဲ့တပ်ဖွဲ့တွေကြားမှာအခြေအနေသိမ်းမှတ်မှုတွေဖြစ်ပွားနေတာပါ วังเรียนลำจูบินผู้มีความจำเราตั้งเพื่อเด็กผู้เผยแพร่ผู้นับเป็นหนึ่งในหมู่ห้ามพี่เลี้ยงดีบุลูเอสเอสพีบีเอสเอสเอฟเอกาผู้มุ่งสายนอเล็กกับพี่บาร์เลยโอ้ที่ลังอ่ะมาล่ะแต่ก็ไม่ตรงนะจ้าล่ะที่นั่นที่นั่นกูถูกกูท้าที่นี่เป็นเรื่องอาเป็ดใช่ไหมล่ะที่นี่ตั้งแต่เรื่องพี่น้องผมมาเลยที่ลำจูบินผู้ตั้งนอกสกุลผู้กิจสาวผู้ชั้นมีเนื้อสุยาผู้เนื้อสัตว์ยี่ยานเนื้อลงจงยี่วงจีผู้มุ่งจีนายเวียงองค์กันเ Cherava. Some Manchami Tamro in Negaro, Tanos of Vivo Kisago, Lemakandalu, Tamrogan, Wiyam Lion, Sanajo Yonjaja, Kukan Zamasubi, Nemikan Tamuri at Yosu Chegu Kukabido, Shantano Sidre, Edita Joku, Sign Ming at Piovare.
I in Greta lay a Suya Takani diploma editita with Lampau Po, Yoke Pudeli, SSU Gigani, Yoku Dine, Pau Po, Drua, Queen Town, Dime, Suya Taka, the Boma Tubu. ตบอมตูรอดีดีเจเรณท่องเสร็จตรงเสร็จ
ပြည်ကရဲ့2023ခုနှစ်တုန်းကမြောက်ပိုင်းရှမ်းပြည်သမ္မတတော်ထိန်းချုပ်ရာတန်ရမြို့နယ်ထဲကလွယ်လန်းဒေသနဲ့2020ခုနှစ်မှာသာဖာဆောင်ဂရုစိတ်ဒေသကိုဖယ်ရှားပေးဖို့မြန်မာသမ္မတတော်ဘက်ကတောင်းဆိုချက်ကိုSSPB ဘက်ကလက်မခံခဲ့လို့နှစ်ဖက်တပ်တွေကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပါသေးတယ်။အလားတူရှမ်းပြည်နယ်မြောက်ပိုင်းနံမတူမြို့နယ်ဒေသတွင်းမှာလည်းဒီလဆန်းမှာတမ်းမလောင် ဒီမှာတမတော်အထူးစစ်တပ်လာကနာစီလိုဖြစ်ပေါ်တဲ့တိုက်ပွဲတွင်ထိခိုက်မှုကတော့အတိမပြုနိုင်သေးဘူးလို့လဲသူကဆိုပါတယ်။မြောက်ပိုင်းရှမ်းပြည်တမတော်နဲ့တမ်းပလောင်စီ NLA အဖွဲ့တို့ဟာယူဒူလူအက်စီဝပြည်သွေးစီညွေရေးအဖွဲ့ကလည်းဦးဆောင်တဲ့ပြည်တော်စုငင်းချမ်းရေးဆွေးနွေးညှိနှိုင်းရေးကော်မတီ FVNCC အဖွဲ့ဝင်တွေဖြစ်ကြပါတယ်။မြန်မာငင်းချမ်းရေးကော်မရှင်အနေနဲ့ရှေးပါလောက်မှာဝါနဲ့မိုင်းလာဖွဲ့တွေနဲ့သွေးဆုံမှုပြင်ဆင်မှုတွေလှုပ်ဆောင်နေပါတယ်။
ဒီသွေးဆုံမှုမှာFVNCC ဖွဲ့ဝင်9ခုအနက်ကဝါနဲ့မိုင်းလာဖွဲ့တွေနဲ့သွေးဆုံသွားမှာဖြစ်လို့ဒီသွေးဆုံမှုအပေါ်မှာမြောက်ပိုင်းရှမ်းပြည်သမတော်တာဝန်ရှိသူဘူမူးဆိုင်တော်လက်ကအခုလိုအမြင်ရှိပါတယ်။ဟိုနေ့ကောင်ရှင်လည်းသူတို့ခေါ်တွေ့တယ်ဆိုတဲ့ပုံစံနဲ့မဟုတ်ဘူး။ဒီကဖွဲ့စည်းကိစ္စလည်းသူတို့ကြားနေတယ်ဆိုတော့အဲ့ဒါကိုကြားပြရတယ်။ဟိုအပေါ်နဲ့ဘယ်လိ
ဒီလိုဆက်လက်ပြီးတော့ဒီလိုဆက်လက်ပြီးတော့ဒီလိုဆက်လက်ပြီးတော့ဒီလိုဆက်လက်ပြီးတော့ဒီလိုဆက်လက်ပြီးတော့ဒီလိုဆက်လက်ပြီးတော့ဒီလိုဆက်လက်ပြီးတော့ဒီလိုဆက်လက်ပြီးတော့ဒီလိုဆက်လက်ပြီးတော့ဒီလိုဆက်လက်ပြီးတော့ဒီလိုဆက်လက်ပြီးတော့ဒီလိုဆက်လက်ပြီးတော့ဒီလိုဆက်လက်ပြီးတော့ဒီလိုဆက်လက်ပြီးတော့ဒီလိုဆက်လက်ပြီးတော့ဒီလိုဆက်လက်ပြီးတော့ဒီလိုဆက်လက်ပြီးတော့ဒီလ
ခွက်အခြေအနေကိုကြည့်ရအောင်ပါထိုင်းမြန်မာနယ်စပ်မှာ7နှစ်ကျော်စီးပွားဖြစ်နေတဲ့ဂျပန်နိုင်ငံကအသုံးပြုပြီးသားကားတွေနဲ့အသုံးဆောင်ပစ္စည်းရောင်းဝယ်ရေးကုန်လောင်ယုံတွေကိုနိုဝင်ဘာလ23ရက်နေ့ကစပြီးပိတ်တော်မှာဖြစ်ကြောင်းထိုင်းအစိုးရအောက်ခွန်ဌာနကပြောပါရတယ်။အဲဒီလိုပိတ်ပင်မှုကြောင့်မြန်မာနိုင်ငံဘက်ကိုတင်သွင်းနေတဲ့ဝက်တော့ကားစီးကွက်ရပ်ဆိုင်းတော်မလားဆိုတာနဲ့ဂျပန်ဘက်ကအသုံးပြုပြီးသားကုန်ပစ္စည်းဝယ်ရောင်းလုပ်ငန်းစည်းကွက်အခြေအနေဘယ်လိုရှိလာမလဲဆိုတာကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှကစုံစမ်းတင်ပြထားပါရရှင်။
ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကနေမြန်မာနိုင်ငံဘက်ချမ်းတောင်ရင်မြစ်ကိုဖြတ်ပြီးတင်သွင်းနေတဲ့ဂျပန်နိုင်ငံကအသုံးပြုပြီးသားကားတွေနဲ့ဂျပန်နိုင်ငံအသုံးဆောင်ပစ္စည်းရောင်းဝယ်ရေးတွေလုပ်နေတဲ့ထိုင်းစီးပွားရေးလုပ်ငန်းရှင်တွေရဲ့ကုန်လောင်တဲ့နေရာတွေကိုထိုင်းဥပဒေအသေးအရထိုင်းအစိုးရကခွင့်ပြုတော့မှာမဟုတ်တဲ့အကြောင်းထိုင်းအကောက်ခွန်ဦးစီးဌာနကဌာနမှူးကြီးနိုင်ဝမ်လော့ဘူဒါဖန်နစ်ကအောက်တိုဘာလ၄ရက်နေ့ကမဲဆောက်မြို့မှာသတင်းစာရှင်းလင်းပွဲလုပ်ခဲ့တာပ
ါว่าครั้งสุดท้ายเราจะปิดวันที่13 21 ปี 60 เราก็จะปิด
ตู่ပြောသွားတာကတော့နိုဝင်ဘာလ23ရက်နေ့ကစပြီးဂျပန်နိုင်ငံကနေထိုင်းနိုင်ငံကိုတဆင့်တင်သွင်းလာတဲ့ကားတွေနဲ့ဂျပန်ကုန်ပစ္စည်းတွေကိုထိုင်းနိုင်ငံကကုန်လောင်ရုံတွေမှာယာယီထားတာတွေကိုခွင့်ပြုတော့မှာမဟုတ်တဲ့အကြောင်းပြောဆိုသွားပြီးလက်ကျန်ပစ္စည်းတွေကိုလည်းအောက်တိုဘာလ15ရက်နေ့လောက်ကစပြီးမဲဆောက်မြောက်တွေချစ်ကြည်တံတားပေါ်ကနေပဲတရားဝင်ခွင့်ပြုတော့မှာဖြစ်တဲ့အကြောင်းပြောဆိုသွားတာပါဒီအတွက်မြန်မာနိုင်ငံဘက်ကနေ
ကားရောင်းဝယ်လုပ်နေတဲ့ကုန်တွေတွေလည်းအခက်အခဲဖြစ်သွားနိုင်တယ်ဆိုပြီးမဲဆောက်မြို့ကကုန်တွေတူကပြောပြပါတယ်။လက်စားကိစ္စကံတွေကိုပိတ်ပြီးတော့ ကျွန်တော်ဗမာပြည်ရဲ့ပြည်တွင်းမှာလိုင်စင်မပွင့်လာတဲ့ကားတွေကြတော့ကျွန်တော်အောက်ကနေပြင်သွင်းလို့ရတာဘာလို့ဆိုတော့ဝတ်တောက်ဖြစ်တယ်ပုံမှာဒါတခုကအကုန်ပစ္စည်းပိုင်းဗမာပြည်ကနေပြီးတော့ဒီမှာလာပြီးဂျပန်ပစ္စည်းတကယ်လေးတွေကိုယူသွားပြီးတော့ရန်ကုန်ဈေးကွက်တို့ဗမာပြည်ပြည်တွင်းမှာဈေးကွက်ပြည်ပြီးရောင်းစားနေတယ်လို့ပြောတယ်နည်းနည်းခက်ခဲဖြစ်သွားမှာထိုင်းကသူကဖရန့်စစ်ကမျိုးပ ပါပိုင်ချင်နေနေနဲ့ပတ်ခံရတယ်အစိုးရကလုံးလုံးကြီးဝင်နေဆိုတာကြတော့ဥမာစပိန်တို့တော်ရင်ကြတော့စပိန်တွေကကြတော့ဂျူတီပေးရတယ်စပိန်တစ်စီးရောအနည်းဆုံးကျွန်တော်တို့ဂျူတီ400ပေးရတယ်ပေါ့မင်းသူကအိုက်ကားတစ်စီးရဒီမှာရောင်းနေတယ်3လအထိထားသွင်းပေးတယ်3လပြည့်လို့ရှိရင်ကျွန်တော်တို့ထိုင်းပေါ့ကဌာနကနေပြီးတော့ဒီကားတွေကိုတင်လိုက်တယ်အဲ့လိုမျိုးတွေပေါ့အဲ့တော့အထက်အစ်မရှိတဲ့ထိုင်းရဲ့အကျိုးများကြတော့
လက်ရှိမှာတော့ထိုင်းနိုင်ငံဘက်ချမ်းမှာရှိတဲ့တောင်ရင်မြစ်နယ်ဘေးကဂိတ်တချို့ကတော့အော်တိုဘာလတွေကစပြီးဂျပန်ကနေလာမဲ့ကွန်တိန်နာကားတွေပြေးမဝင်တော့ဘူးလို့ဆိုပါတယ်
။တချို့ဂိတ်တွေကတော့ဆယ်လပိုင်း15နှစ်ဆိုရင်ဒီ transit corridor ပေါ်နေလည်းမပြေးဝင်တော့ဘူး။အဲ့ဒီကနောက်ပိုင်းမှာသူကလက်ရှိရှိနေတဲ့အားလုံးတစ်ဖက်ကိုပြန်ကူးပေးရမယ်
။အထူးသဖြင့်ဂျပန်ကနေတင်သွင်းလာတဲ့အသုံးပြုပြီးသားပစ္စည်းတွေရောင်းဝယ်နေတဲ့ဈေးကွက်ကိုတော့ထိုင်းလုပ်ငန်းရှင်တချို့နဲ့မြန်မာနိုင်ငံဘက်ချမ်းမှာတော့နေကြဆောင်တက်တွေကနေလှုပ်ထားတဲ့ဂိတ်တွေကနေတစ်ဆင့်ကွန်ပျူတာရောင်းဝယ်လုပ်ငန်းတွေကိုစီးပွားရေးလုပ်ငန်းရှင်တွေကလုပ်ကင်နေကြတာဖြစ်ပြီးအဲ့ဒီမြောက်ရီနယ်ဇက်လန်းတွေကပဲလိုင်စင်မဲ့ကားတွေကိုတနင်္ဂနွေလုံးအနှံ့မှာရောင်းဝယ်လုပ်နေကြတာဖြစ်ပါတယ်။တချို့ကတော့အဲ့ဒီကားတွေကိုမြန်မာနိုင်ငံဘက်ချမ်းမှာဈေးကြီးကြီးနဲ့လိုင်စင်လုပ်လာကြပြီးထိုင်းမြန်မာချစ်ကြည်ရေးတကားကနေပြန်ကူးလာကြပြီးအသုံးပြုနေတာတွေလည်းရှိနေပါတယ်ရှင်
။မအေးအေးမှစုံစမ်းတင်ပြခဲ့တာပါရှင်။အခုကျွန်မတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပချင်း87ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ်။ VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင်။ခုကြတာပရိနေညနေပိုင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင်
။မြန်မာပြည်သူမှာအစိုးရဆုံးဆုလိုက်ပြုံးလိုက်ပြစ်ခတ်တပြက်ခံရတဲ့ပြည်ကိုအနာဝင်နေပေါ်ထုတ်ဖို့ကြိုးပမ်းနေတဲ့အချိန်မှာပဲသမ္မတဒေါ်နယ်ထရမ့်မနေ့ကလက်စ်ဗေးဂတ်စ်မြို့ကိုတွားရောက်ပြီးထိခိုက်ခံစားခဲ့ရသူတွေရတက်ဖို့အနေနဲ့အခင်းပြရမှာအကူအညီပေးခဲ့သူတွေကိုတွေ့ဆုံအားပေးခဲ့ပါတယ်။ဒီနေ့ဦးနေနေ့ကပြစ်ခတ်မှုတွေရေးပေါ်အကူအညီပေးခဲ့တဲ့ဝန်ထမ်းတွေစစ်ဘက်ဆိုင်ရာတာဝန်ရှိသူတွေကိုသမ္မတကမယ်လနီယာထရမ့်နဲ့အတူအားပေးစကားပြောဆိုခဲ့တာပါ။သမ္မတထရမ့်နဲ့နိုင်ငံခြားရေးဝန်ကြီးရက်စတီလက်ဆန်တို့ကြားတင်းမာမှုတွေရှိနေတယ်ဆိုတော့ဒင်းတွေထွက်ပေါ်ခဲ့ပြီးနိုင်ပိုင်းအချိန်မှာပဲသမ္မတထရမ့်ကသူဟာနိုင်ငံခြားရေးဝန်ကြီးတီလက်ဆန်ပေါ်အပြည့်အဝယုံကြည်မှုရှိကြောင်းထပ်မံတီးပြပြောကြားလိုက်ပါတယ်။နိုင်ငံခြားရေးဝန်ကြီးတီလက်ဆန်ကသမ္မတထရမ့်ပေါ်စိတ်ပြည့်နေတဲ့အကြောင်းနဲ့ရာဇဝတ်မထွက်ဖို့လဲတက်တွန်းခံနေရတဲ့အကြောင်း MBC သတင်းရဲ့ပြောဆိုချက်ကိုတုံ့ပြန်ပြောဆိုလိုက်ကြပါတူရကီနိုင်ငံမြို့တော်အစ္စတန်ဘူကအမေရိကန်ကောင်စစ်ဝင်ရုံးရဲ့ဒေသခံဝန်ထမ်းတူကိုတူရကီအနာဝိုင်းနဲ့ဖမ်းဆီးခဲ့တဲ့ပေါ်သူဆိုရင်လည်းကြောင်းအမေရိကန်ကပြောဆိုလိုက်ပါတယ်ဖန်ခံရတဲ့ဝန်ထမ်းရဲ့နာမည်တူပေါက် MP ဆိုသူကိုခြေအုပ်ဝန်ဆိုင်ပြဋ္ဌာန်းချက်တွေကိုချစ်ပြဖို့တူကီဆိုအောင်ပြုတ်ချောင်းရဖို့ကြံစီမှုနဲ့ပြည်ပရောက်ဘာသာရေးဆရာဖတ်တူလာကူလန်နဲ့ဆက်နွယ်မှုတွေနဲ့ဆွဲချက်တွေနဲ့အရေးယူထားတာပါမြန်မာနိုင်ငံမှာမတည်မငြိမ်ခြေနေတွေကြုံနေရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာနေအိမ်တချို့အစိုးရဝါဒီဖော်ဝင်တွေကမိရှုမှုတွေကျွလွန်နေတယ်လို့မြန်မာစစ်တပ်ကပြောဆိုလိုက်ပါတယ်။ပူစီတော်မြို့နယ်မိချောင်းစေးချေးရွာကမိလာမှုကိုဝန်ဝင်ညှင်းတဲ့နယ်နဲ့တွေ့အင်ဂျင်ခုနှစ်လုံးသာဆုံးရှုံးခဲ့တဲ့အကြောင်းလဲတပ်မတော်ကောက်ဝေးဦးစီးချုပ်ရုံးရဲ့ Facebook စာမျက်နှာမှာဒီကနေ့ပဲဖော်ပြထားပါတယ်
။ကြာသာပြင်းနေညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းကျင်းချုပ်ကိုကိုအောင်လင်ဦးကြီးညာပေးသွားတာပါ။ဒီညနေအစီအစဉ်ထုတ်လွှင့်ရမှုကမက်ကင်ပျူတွေဖြစ်ပြီးတန်ဖတ်အင်ဂျင်နီယာကတော့ Justin Thwaites ဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOE မြန်မာပိုင်းအစီအစဉ် Internet ဆက်မျက်နှာ bamis.voenews.com မှာလည်းနှာစင်နိုင်ကြပါတယ်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်တွေအဆုံးသတ်ပါတော့မယ်။ည9:00နာရီတခါပြန်ပြီးတော့ဆုံကြရအောင်ပါ။ VOE ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.